ရနေငယ်ရဲ့ကတိပိုလမကြီးစီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးရလာကောင်းတွေရှိလာနိုင်တယ်လို့မျှော်လင့်နေတဲ့အချိန်ထဲမှာပဲနိုင်ငံရဲ့အချုပ်အခြာအာဏာအတွက်တတိထားမယ့်အချက်တွေလည်းရှိနေတယ်လို့ပြည်မြန်မာရေးသုံးသပ်သူတွေကပြောဆိုလိုက်ပါတယ်။ဒီစီမံကိန်းကိုဥဆောင်လှုပ်ရှားနေတဲ့ပြည်နိုင်ငံဟာကမ္ဘာအင်အားကြီးနေရာကိုရယူဖို့ရည်ရွယ်ထားပုံရတယ်လို့လည်းသုံးသပ်ကြပါတယ်။ဒါနဲ့ပတ်သက်လို့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။
တရုတ်နိုင်ငံရဲ့27ရာစုပိုလမ်းမကြီးနဲ့ကွန်တွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံကပါဝင်လာမယ်ဆိုရင်တရုတ်ရဲ့ရင်းနှီးညွှန်းနှံမှုတွေနဲ့ပတ်သက်ပြီးရေရှည်မှာနိုင်ငံရဲ့အချုပ်အခြာအာဏာချင်းချောက်ခံရတာမျိုးမဖြစ်ရအောင်တတိကြီးစွာထားဖို့လိုတယ်လို့တရုတ်မြန်မာအရေးသွန်းသက်သူရန်ကုန်မြို့နေဦးမောင်မောင်စိုးကပြောပါတယ
်ကျွန်တော်တို့တိုင်းပြည်ဟာဒီနိုင်ငံရဲ့ရင်းနှီးညွှန်းနှံမှုဘယ်လိုရင်ဆိုင်မလဲကျွန်တော်တို့တိုင်းပြည်သူတွေဘယ်လိုအကျိုးရှိမလဲဒီရင်းနှီးညွှန်းနှံမှုကျွန်တော်ဘယ်လောက်ထိန်းချုပ်နိုင်မလဲဆိုတာပြောနာရှိတယ်။အခုကကြောက်ဖြူစီမေးစုံနဲ့ကြောက်ဖြူရင်းနဲ့စက္ကန့်နဲ့ပတ်သက်ပြီးတော့ဒီဘောင်ဟာဘက်ကတင်တာ50 50ရန်လို့ဖြစ်တယ်။ပြုတ်ကတောင်းတာ80 30 80 20ဆိုအတန်တွေထွက်နေ။ဒါအပေါ်လုံးလည်းတော့မရှိသေးဘူးကျွန်တော်သိကြမသိသေးဘူး။အဲ့လိုတစ်ဖက်ဆောင်နဲ့ရှုမယ်ဆိုရင်ကျွန်တော်ဘောင်ဟာပြည်သူတွေအတွက်အကျိုးရှိမှာမဟုတ်ဘူး။နောက်တစ်ခုကအဲ့ဒီလုပ်ငန်းနဲ့ပတ်သက်လို့ကျွန်တော်တိုင်းပြည်ကမထိန်းချုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်ဘာကြီးရဲ့ထုံးချာအနန္တပတ်တယ်ရောပြဿနာရှိနိုင်တယ်လို့ဒါလူလူအများစုကနေပြောယူဆကြတယ်ဆိုလိုတာတရုတ်စီးပွားရေးလုပ်ငန်းတွေဘာမှရှိရင်သူတို့ရဲ့အကျိုးစီးပွားလည်းအများစုရှိရင်တရုတ်ကနေကြောက်မြူသည့်ဒီမီးခါလန်းဖောက်တယ်ကားလန်းဖောက်တယ်ဒီလမ်းကြောင်းတွေနဲ့ပတ်သက်တဲ့လုံခြုံရေးနဲ့ဒီလမ်းကြောင်းတွေချုပ်ကန်မှုအခွင့်အာဏာဘယ်သူစီမှာရှိမလဲမြန်မာပြည်မှာရှိမလားတရုတ်ပြည်မှာရှိမလားဒီပြဿနာတွေကကျွန်တော်တိုင်းပြည်ရဲ့ထုံးချာအနန္တဆိုင်တဲ့ပြဿနာလို့ထင်ပါတယ်
ကမ္ဘာနိုင်ငံကြီးတွေအနေနဲ့ပုံမျိုးဖို့အာယူနေစေနိုင်ငံတွေမှာတွားရောက်ရင်းနှီးညွှန်းနှံတဲ့အခါသူတို့အကျိုးစီးပွားကာကွယ်ဖို့အတွက်လုံခြုံရေးကိစ္စတွေကိုအလေးထားပြောဆိုလေးရှိတာကြောင့်ဒါကိုသတိထားစရာအချက်ဖြစ်ထည့်သွင်းစဉ်းစားရမယ်လို့တရုတ်နိုင်ငံယူနန်တက္ကသိုလ်မှာသုတေသနစာတမ်းရေးသားနေတဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကပြောပါတယ
်ကျွန်တော်တို့နိုင်ငံထဲမှာသူတို့ရဲ့လက်နက်ကိုင်အဖွဲ့အစည်းတွေဓာရီကဝင်ပြီးတော့လုံခြုံရေးတာဝန်ယူတာတို့ပါတို့သူတို့ဆွေးနွေးလာရင်ပြောလာရင်ကျွန်တော်တို့ကလက်မခံဖို့လိုတာပေါ့လေကျွန်တော်တို့ပြည်ရင်းမှာဒီဆောက်လုပ်တဲ့တထားလန်ကာလန်တမောစိတ်စားတဲ့ဟာတွေနဲ့ပတ်သက်လို့လုံခြုံရေးအပြည့်အဝတာဝန်ယူတယ်ဆိုပြီးတော့ကိုယ့်ရဲ့အထောက်အကူအာဏာကိုထိန်းသိမ်းရမှာပေါ့သူတို့ကတော့သူတို့လုံခြုံရေးအတွက်ကိုစိုးရိမ်တာရှိလိမ့်မယ်အထူးသဖြင့်ဟိုကျွန်တော်တို့အခုနေဆက်မှာငင်းကြရင်မရလို့ရှင်အဲသူတို့ပဲတောင်းကျင်တယ်သူတို့ဆောက်ရင်ဟိုအဲ့ဒီမြေသားတဲ့နိုင်ငံဖွဲ့ရလဲအလည်းမပေးဘူးပေါ့အဲ့လိုမျိုးတွေသူတို့တောင်းဆိုလာနိုင်တဲ့အခါမှာကိုယ့်ဘက်ကအဲ့ဒါကိုခွင့်မပြုဖို့လိုတယ
်ကိတိပိုလမ်းမကြီးစီမံကိန်းအတွက်မြန်မာနိုင်ငံဟာနိုင်ငံသားချင်းငွေတွေယူရမှာဖြစ်တယ်လို့ကျွေးမီကိစ္စအတွက်ဘယ်လိုကန့်ကွက်ဖြေရှင်းမလဲဆိုတာကိုပါစဉ်းစားထားရမှာဖြစ်တယ်လို့ဦးမောင်မောင်စိုးကသုံးသပ်ပါတယ
်နောက်တစ်ခုကျွန်တော်တို့တိုင်းပြည်ဟာထိုင်းလိုစီဝါရေးတောင်းတဲ့နိုင်ငံမဟုတ်ဘူးအဲ့တော့ထိုင်းလိုစီဝေးတောက်တဲ့နိုင်ငံတခုမှာတိကျကဝင်လာမယ်ဆိုတိကျက50ထိုင်းအောင်50ဆဲမယ်လို့မမတင်းချင်းပြောနိုင်မယ်ကျွန်တော်ကတိကျကဝင်လာတိကျက50ငါတို့50ဖဲမယ်ဆိုတော့မှကျွန်တော်ရဲ့ဘာနာကြီးအကျင်းကြီးကအကန့်အသတ်ရှိတယ်အဲ့လိုအချိန်မှာတိကျကဗမာပြည်ကိုရင်းနှီးမြှုပ်နှံမှုအားလုံးစီကျွန်တော်တို့အတွက်ကောင်းတာရောဆိုးတာရောနှစ်ခုစုံလက္ခဏာရှိတယ်ဒါကိုကျွန်တော်သတိထားပြီးချိန်သိမ်းကိုလိုအပ်မယ်လို့ထင်တယ်ကျွန်တော်မြင်တော့တရုတ်က CYA စူပါပါဝါအနေနဲ့အမေရိကန်ကိုကြောတက်ချင်တဲ့ရွယ်ချက်နဲ့လောက်တာလို့မြင်ပါတယ်ခင်ဗျာဖြစ်မဖြစ်တော့ဒါကျွန်တော်စောင့်ကြည့်အောင်ပါပေါ့
နိုင်ငံသားယဉ်ကျေးမြို့နံမှုတွေဝင်လာတဲ့အခါနိုင်ငံအကျိုးစီးပွားကာကွယ်နိုင်ဖို့မြန်မာအစိုးရအနေနဲ့သူပြဌာန်းမိသားဥပဒေတွေအတိုင်းတင်းကျပ်စွာဆောင်ရွက်ဖို့လိုတယ်လို့ဦးရဲထွန်းကမြင်ပါတယ်
အဲ့တော့ကျွန်တော်တို့ကအခုမှလာယဉ်ကျေးမြို့နံမှုတွေညော်နဲ့ပြီးတော့ဆက်ဆောင်နေတဲ့အတိုင်းဖြစ်တော့တရုတ်ကအဲ့ဒီလိုအဲဆက်မှုလုပ်ငန်းတွေလာပြီးတော့ပူတောင်းမယ်ဆိုလို့ရှိရင်အရေးကြီးတာကတော့ဗလာရောက်ရင်းနှီးညွှန်းနှံတဲ့ကုမ္ပဏီတွေအနေနဲ့ဒီပြည်တွင်းမှာကြံထမ်းထားတဲ့ဥပဒေတွေကိုလိုက်နာဖို့လိုက်နာအောင်ကျွန်တော်တို့အစိုးရကစက်မှတ်ဖို့သဘာဝပတ်ဝန်းကျင်မပြည့်စုံအောင်နောက်ဒီအလုပ်ကိုင်းတွေရရှိအောင်ဟိုကျွန်တော်တို့ဒီဥပဒေကိုကောင်းကောင်းပြဋ္ဌာန်းပြီးတဲ့အခါကျတော့အဲ့ဒီဥပဒေအတိုင်းလိုက်နာဖို့အတွက်ဒီစီးတဲ့အာဏာပိုင်အဖွဲ့အစည်းတွေကကော်ရပ်မဖြစ်ဖို့ပေါ့နော်ထိန်းသိမ်းဖို့ပေါ့နော်ကျွန်တော်တို့အစိုးရကစိတ်ချကြက်မှတ်ဖို့လိုနေတယ
် OBO အားလို့အတူောက်ခေါ်တဲ့ကိတိပိုလမ်းမကြီးစီမံကိန်းမှာဈေးညံလမ်းမကြီး6ခုသတ်မှတ်ထားပြီးအဲ့ဒီတဲကတရုတ်နိုင်ငံတောင်ပိုင်းကနေအိန္ဒိယနိုင်ငံကြားဈေးညံလမ်းမအစိတ်ပိုင်းပေါ်မှာတော့တရုတ်မြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယလမ်းကြောင်းတစ်ခုလည်းပါဝင်နေတာဖြစ်ပါတယ်ခင်ဗျာ